Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ VOA အမေရိကန်တံမြန်မာပိုင်းရဲ့2018ခုဩဂုတ်လ21ရက်အင်္ဂါနေ့မနက်ခင်းတန်လွင်စီစဉ်နေကိုမြို့တော် Washington DC ကနေပြီးတော့ line လို့မီတာ32 40 48ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ကြောင်လွင်မှာအခုမနက်ခင်းစီစဉ်နေကိုတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American နဲ့ Turkey အကြားတင်းမာမှုတွေရှိနေပေမဲ့လည်းစီးရီးယားနိုင်ငံအတွင်းမှာတော့ CIA အရပူပေါင်းဆောင်ရွက်မှုတွေရှိနေပါတယ်။စင်ကာပူနိုင်ငံကိုအလို့သဘောချစ်ချေခီရောက်ရှိနေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မင်းကွန်းပြောကြားဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသမောခင
်။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေအပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော
့ We are in the process of repatriation of those who had fled to
ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့မြန်မာအစိုးရဘက်ကလှုပ်ဆောင်မှုတွေကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်ဟောက်တူဆွမ်းက VOE ကိုရှင်းပြနေတာပါအဖမ်းစီကန်ရိုက်တာသတင်းတော့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးတော့လည်းဥပဒေရဲ့အထက်မှာဘယ်သူမှမရှိစေရဘူးလို့လည်းတာမတ်ဟောက်တူဆွမ်းကပြောပါတယ်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်စင်ကူနိုင်ငံမှာဒီနေ့မင်းကွန်းပြောဖို့ရှိပါတယ်ကုလသမဂ္ဂကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီယာနာအောင်မြေအခမ်းအနားကျင်းပဖို့လည်းပြင်ဆင်နေတဲ့အကြောင်းစာတွေကိုဒီနေ့မနေ့ပိုင်းသတင်းရှင်များနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်စီစဉ်နေမှာဆိုရင်တော့စီးပွားရေးနဲ့သုတဆောင်လင်းစီစဉ်တွေကိုကြားမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးသက်တို့ကြီးညာကြပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုနဲ့တူတူကီအကြားဆက်ဆံရေးမပြေလည်မှုတွေရှိနေပေမဲ့လည်းစီးရီးယားနိုင်ငံအတွင်းမှာတော့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေထက်တဲ့ဝင်ရှိနေကြပါလိမ့်။နေတိုအဖွဲ့ဝင်တွေဖြစ်ကြတဲ့ဒီနိုင်ငံပူးပေါင်းဆောင်ရွက်ပြီးစီးရီးယားနိုင်ငံမြောက်ပိုင်းမန်ဘစ်ချ်ဒေသမှာပူတွဲကင်းလက်မှုတွေမကြခင်ပြုလုပ်တော့မှဖြစ်ကြောင်းတူရကီစစ်တပ်ကပြောပါတယ်။တတ်မှတ်ထားတဲ့ရက်ထက်အနည်းငယ်နောက်ကျနေတာကလွဲလို့လုပ်ငန်းစဉ်တွေကိုအခက်အခဲမရှိဆောင်ရွက်နိုင်ကြတော့မှဖြစ်ကြောင်းအခုအချိန်မှာနှစ်ဖက်ပူတွဲကင်းလက်တဲ့အဆင့်ကိုရောက်လာနေပြီဖြစ်ကြောင်းတူရကီနိုင်ငံသားဝန်ကြီးမက်ဗလုကာဗူဆိုဂလူကတင်းငွေနေနေမှာသတင်းတောက်တွေကိုပြောပါတယ်။မန်ဘစ်ချ်မြို့ကို IS Islamic စစ်တပ်တွေလက်ထက်ကစီးရီးယားတိုက်ခန့် Democratic တပ်ဖွဲ့ SDF တို့ကတင်ပိုက်လိုက်ပြီးကတည်းကဒီဒေသဟာအမေရိကန်နဲ့တူရကီဆက်ဆံရေးအတွက်ခလုတ်ကသင်းတပ်ဖွဲ့ဖြစ်လာခဲ့တာပါ YPG လို့လည်းခေါ်တဲ့ DSDF အဖွဲ့ဝင်အများစုဟာတူရကီနိုင်ငံကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ PKK အဖွဲ့နဲ့ဆက်နွယ်နေတဲ့စီးရီးယားကပ်လူမျိုးစုတွေဖြစ်ပါတယ်အမေရိကန်နဲ့ EU တို့ကလည်း PKK အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါစီးရီးယားနိုင်ငံအတွင်းက IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာ YPG အဖွဲ့ကိုအမေရိကန်ကကြောရောနောက်ခံပေးနေတဲ့ကိစ္စဟာနိုင်ငံအကြားတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းအရာဖြစ်ပါတယ
်နောက်မှကက်သလစ်ဘုန်းတော်ကြီးတွေကဖခင်ကျောင်းတွေမှာကလေးငယ်တွေကိုလိင်မှုဆိုင်ရာစော်ကားမှုတွေမရှိစေဖို့အတွက်တေချာအောင်ဘက်ပေါင်းစုံကနေအစွမ်းကုန်စူးစမ်းသွားရမယ်လို့ပုပ်ယဟန်မင်းကြီး Francis ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဒါအပြင်တကယ်လို့လိင်မှုဆိုင်ရာစော်ကားမှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်ကက်သလစ်ဖုန်းတော်ကြီးတွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးနောက်ဆုံးထွက်ပေါ်လာတဲ့အချက်လက်တွေကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာတလွှားကဘီလီယံနဲ့ချီးပြီးရှိနေတဲ့ကက်သလစ်ဘာသာဝင်တွေစီကိုပိုယဟန်မင်းကြီးပေးပို့တဲ့စာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ Pennsylvania ပြည်နယ်ကခရစ်ယာန်ဂိုင်းယုံသာသနာနယ်6ခုမှာလွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးငယ်ပေါင်း1000ကျော်ကိုဖုန်းတော်ကြီး300ကျော်ကလိင်ပိုင်းဆိုင်ရာစော်ကားကျူးလွန်မှုတွေရှိခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ American ခုံတမာရီအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ပိုယဟန်မင်းကြီး Francis ဟာကက်သလစ်ဘာသာဝင်တွေအားလုံးစီကိုစာတကားမှမရေးသားခဲ့ဘူးသေးပါဘူး။သူရေးသားတဲ့စာကိုအခုဘာသာပေါင်း9ဘာသာနဲ့ထုတ်ပြန်လိုက်တာပါ။အဖြစ်အပျက်တွေဟာအတိတ်မှာဖြစ်ခဲ့ပေမဲ့အချိန်တွေကုန်လာတာနဲ့အမျှခံစားခဲ့ရတဲ့သူအများပြရဲ့နာကျင်ခံစားမှုတွေကိုသိကြရမယ်လို့စာထဲမှာဖော်ပြပါတယ်။ဒါပေမဲ့ဖခင်ကျောင်းတွေကဘယ်လိုအရေးယူဆောင်ရွက်မှုအသစ်တွေလုပ်မယ်ဆိုတာကိုတော့စာထဲမှာဖော်ပြမထားပါဘူး။
အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းပေးဖို့အမေရိကန်လုပ်ငန်းရှင်ဘီလီယံကျော်တထေးအဲရစ်ပရင်စ်ရဲ့အစီအစဉ်ပေါ်သမ္မတထရမ့်အစိုးရအဖွဲ့ကပြန်လည်စိတ်ဝင်စားလာနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဒါဟာမှားယွင်းတဲ့အဆိုပြုချက်ဖြစ်ကြောင်းအာဖဂန်အရာရှိတွေကအစဉ်တစိုက်ပြောဆိုနေကြတာပါ။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခမ်းအနားကိုရှော့ချဖို့ကြိုးစားတဲ့အနေနဲ့အာဖဂန်စစ်တပ်ကိုတင်နန်းပေးနေတဲ့အစီအစဉ်တွေကိုသူ့ရဲ့လုံခြုံရေးကုမ္ပဏီလက်ထက်လွှဲပြောင်းပေးခြင်းအပြင်အမေရိကန်ရဲ့ကုန်ကျစရိတ်တက်တာစီမဲ့ဆိုပြီးပရင်စ်ကသမ္မတထရမ့်ကိုမီဒီယာတွေမှာကြော်ညာကမ်ပိန်းတွေလှုပ်ဆောင်ပြီးစီရင်မှုဆွဲနေတာဖြစ်ပါတယ်။အီရန်နိုင်ငံအတွင်းသူ့ရဲ့ Blackwater လုံခြုံရေးကုမ္ပဏီကချိုးဖောက်မှုတွေအများပြားကျွလွန်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာ Navy Seal အထူးတပ်ဖွဲ့ဝင်ဟောင်းပရင်စ်အပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုတွေတိုးလာခဲ့တာပါ။နောက်ပိုင်းမှာအဲ့ဒီ Blackwater လုံခြုံရေးကုမ္ပဏီကိုသူကရောင်းပလိုက်ပြီးအမေရိကန်နဲ့တခြားအစိုးရအဖွဲ့တွေအပေါ် လုံခြုံရေးတာဝန်ယူပေးတဲ့ကုမ္ပဏီတွေကိုပြန်လည်တည်ထောင်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့ဗျူဟာတွေကိုပြန်လည်တုံ့တက်စဉ်ပရင်စ်ရဲ့အစီအစဉ်ကိုသမ္မတထရန့်ကလွန်ခဲ့တဲ့တနေ့လောက်ခရဲကမျက်စိကျနေခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ဘက်ကရောအာဖဂန်ဘက်ကပါဒီကိစ္စအပေါ်စိတ်ဝင်စားမှုမပြခဲ့တဲ့အတွက်အဲ့ဒီအစီအစဉ်ပြတ်သွားခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကနေဂျန်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာရဲ့စုံစမ်းမှုတွေဟာတမျိုးသားလုံးအရှက်ရစေတဲ့ကိစ္စရပ်တစ်ခုလို့သမ္မတထရန့်ကပြောဆိုဝေဖန်လိုက်ပါတယ်။အထူးစုံစမ်းမှုမိုလာရဲ့စုံစမ်းမှုတွေကိုသမ္မတထရန့်ဟာတနင်္လာနေ့မှာပဲသူ့ Twitter ကနေဇက်တိုက်တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွဲအဖွဲ့နဲ့ရုရှားတို့ဆက်နွယ်မှုရှိမရှိသမ္မတဟာတရားရေးမှာသူ့ရဲ့ဩဇာအာဏာကိုသုံးပြီးလမ်းလွှဲအောင်ဂျန်ဝင်နှောက်ယှက်ခဲ့မှုရှိမရှိကိုစုံစမ်းနေတဲ့စုံစမ်းရေးမှုဟာပြဿနာရှာနေသူတယောက်သာဖြစ်ကြောင်းဝေဖန်တိုက်ခိုက်လိုက်တာပါ။ဒါအပြင်မိုလာဟာအရှက်မရှိလှုပ်ဆောင်သူဖြစ်ပြီးသူ့ရဲ့ဒေါသထွက်နေတဲ့ဒီမိုကရက်လူစုအဖွဲ့ကသမ္မတအင်ဘူးကဒေါနယ်မက်ကဂန်ကိုနိုင်ပေါင်း30ကျောင်းမွေးမြန်းခဲ့ကြောင်းနဲ့ဒါပွင့်လင်းမြင်သာမှုရှိစေဖို့ရည်ရွယ်ချက်နဲ့သူ့ခွင့်ပြုချက်ပေးခဲ့တာဖြစ်ကြောင်းပြောပါတယ်။မက်ကန်ကမော်လာရဲ့စုံစမ်းအဖွဲ့ကိုဘာတွေပြောခဲ့တယ်ဆိုတာကိုထရန့်နဲ့သူ့ရှေ့နေတွေအပြည့်အစုံမသိကြသေးဘူးလို့သတင်းတွေမှာဖော်ပြကြပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ခါသတင်းတွေကိုဆက်လက်ကြေညာနေတာပါခင်ဗျာ။စက်ပူနိုင်ငံကိုအလုပ်သဘောချစ်ချည်ခီရောက်ရှိနေတဲ့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဒေတာဆန်တော်ချင်းညနေ3နာရီကျော်မှာစင်ကာပူလက်ချမူဝါဒအရေးရာအစီအစဉ်ကပြုလုပ်တဲ့အခမ်းအနားမှာမြန်မာဒီမိုကရေစီအသွင်ကိုပြောင်းရေးစင်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့မင်ကွန်းပြောကြားဖို့ရှိနေပါတယ်။မြန်မာအရေးလိလသုတ်သက်သူတွေကတော့ဒေါအောင်ဆန်းစုကြည်အနေနဲ့ရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေရှော့ကြရေးနိုင်ငံစည်းဝါးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုစတဲ့ကိစ္စတွေကိုဦးစားပေးပြောကြားလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။စင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်ပိုင်းမှာနိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေအရှင်မြင့်လှုပ်ဆောင်လာနေချိန်မှာပဲအခုလိုခီးစဉ်စတင်လိုက်တာဖြစ်ပါတယ်။မနေ့တနင်္လာနေ့တော့ဒေါအောင်ဆန်းစုကြည်ဟာလူကွန်ယူပြည်သူ့ရေးရာမူဝါဒအကြောင်းကိုတွားရောက်ခဲ့ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဂုံတုဆောင်ဝိုင်းရင်ဝန်ကြီးကိုချုပ်တောင်နဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ညနေပိုင်းမှာတော့စင်ကာပူနိုင်ငံသားရေးဝန်ကြီးရေဒေါက်တာ Vivian Balakrishna ကသူ့ရဲ့နေအိမ်မှာညသာစာဝင်းနဲ့တက်ခင်းအခါမှာဖြစ်ပါတယ်။စင်ကာပူသမ္မတ Halima Yakob နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာခီးစဉ်ကိုတနင်္ဂနွေနေ့ကစတင်ခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးတွေဖြစ်ကြတဲ့ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းသမ္မတရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းသူနိုင်ငံခြားရေးဝန်ကြီးဌာနကအစစ်မြေအရာရှိတွေလည်းလိုက်ပါလာကြတာဖြစ်ပါတယ်။
2019ဩဂုတ်လကစပြီးမြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တဲ့ရိုဟင်ဂျာပေါင်းဟာ24,000ကျော်ရှိတယ်လို့ရိုဟင်ဂျာတွေကိုအရမပြောင်းရွှေ့မှုထုတ်ဖော်မပြောရသေးတဲ့တွေ့ကြုံလို့အမည်ပေးထားတဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီအစိုးရခန်းစာကို Ontario နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကနေထုတ်ပြန်လိုက်တာဖြစ်ပြီး Australia, Bangladesh, Canada, Norway နဲ့ Philippines နိုင်ငံတွေကသုတေသနပညာရှင်တွေပါဝင်ရေးသားကြတာဖြစ်ပါတယ်။မြန်မာနိုင်ငံကနေ Bangladesh ဘက်ကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက4,000ကျော်ဟာတနတ်ဒဏ်ရာတွေရခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြထားတာပါ။နေစီမချာဆေးပညာရှင်များအဖွဲ့ကထုတ်ပြန်ထားတဲ့စာရင်းမှာအရင်တုန်းကအသက်ခံရတဲ့ရိုဟင်ဂျာဟာ9,400ရှိတယ်လို့ဖော်ပြထားရကနေအခု23,962ယောက်ရှိနိုင်ပြီး800လောက်အတိုးလျှော့ရှိနိုင်တယ်လို့ပြောပါတယ်။ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်ပေါင်း18,000ကျော်မတိုင်းအချင်းခံရပြီးရိုဟင်ဂျာအိမ်ပေါင်း13,000ခွဲကျော်မိအရှုခံရတယ်လို့ပြောပါတယ်။အိုးအိမ်ပြောင်းရွှေ့ခံရတဲ့ရိုဟင်ဂျာတွေက40ရာခိုင်နှုန်းဟာအသက်12နှစ်အောက်တွေဖြစ်တယ်လို့လည်းအစိုးရခန်းစာမှာရေးသားဖော်ပြထားပါတယ်။
သမ္မတဒေါ်လာထရန့်ကတရုတ်နိုင်ငံကတွင်ကုန်အများအပြားအပေါ်အခွန်တိုးကောက်မဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးက6ရက်ကြာပြုလုပ်မဲ့ကြာနာမှုတွေကိုတနင်္လာနေ့မှာစတင်ပါတယ်။ဒါဟာတရုတ်ပြည်ကဒေါ်လာဘီလီယံ200နဲ့ညီမျှတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်ကောက်ခါမဲ့အစီအစဉ်ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကိုစာ1300ရေးသားပေးပို့ခဲ့ကြတာမှာအများစုကသမ္မတရဲ့အစီအစဉ်ကိုကန့်ကွက်တဲ့စာတွေဖြစ်တယ်လို့ဆိုပါတယ်။မူလကတရုတ်နိုင်ငံကတင်တဲ့တာမနီနဲ့လျှက်စစ်ပစ္စည်းစတာတွေအပေါ်အခွန်တိုးမြင့်ကောက်ခံတာမျိုးမဟုတ်ပဲ ခုအဆိုပြုထားတဲ့အထက်မှာတော့လူသုံးကုန်ပစ္စည်းအများပြားပါဝင်နေတာပါ။တနင်္လာနေ့ကျန်းမာမှုမစတင်ခင်မှာအမေရိကန်ကုသရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့အခုအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ဟာအမေရိကန်စားသုံးသူတွေအလုပ်သမားတွေစီးပွားရေးလုပ်ငန်းတွေပြင်တိုင်းပြည်စီးပွားကိုပါထိခိုက်စေမယ်လို့ဖော်ပြထားပါတယ်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနဲ့တော်ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်ချက်များနဲ့ရှေ့ခီးလန်းဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာဒီကနေ့နေ့လယ်ပိုင်းကျလို့ရှိရင်ပြုလုပ်မဲ့ဒေါ်ဆန်းစုကြည်ရဲ့ဟောပြောချက်တွေကြောင့်မြန်မာအစိုးရလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေအတိုင်းအတာတစ်ခုထိရော့ကျသွားနိုင်တယ်လို့စင်ကာပူနိုင်ငံရောက်မြန်မာမိသားစုတွေကသုံးသပ်နေကြပါတယ်စင်ကာပူ lecture ဆိုတဲ့မူဝါဒရေးရာမင်းကွန်းပြောကြားဖို့စင်ကာပူနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံအကျိုးစီးပွားအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ရလာနိုင်တယ်လို့လည်းမျှော်လင့်နေကြတာပါဒီအကြောင်းကိုညံဝင်းအောင်ကဆက်ပြီးတော့ပြောပါလိမ့်မယ
်စင်ကာပူဝန်ကြီးချုပ်လီဆန်လွန်းရဲ့ဖိတ်ကြားချက်အရဩဂုတ်လ21ရက်ဒီကနေ့စင်ကာပူစံတော်ချိန်နေ့လယ်3:15ကနေ4:15အထိတနင်္လာကြာ Grand Yacht Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်ချက်များနဲ့ရှေ့ခီးလန်းဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟောပြောမှာဖြစ်ပါတယ်။ဒေါက်ဆုရဲ့စင်ကာပူ lecture ဟောပြောချက်ထဲမှာနိုင်ငံတကာကဖိအားပေးနေတဲ့ရခိုင်ဒေသကလူအခွင့်အရေးချိုးဖောက်မှုတွေလိုကိစ္စမျိုးတိုင်းဒေသလက်နက်ကင်တွေနဲ့အပြည့်အညံ့ညံ့ရေးမအောင်မြင်နိုင်သေးတဲ့စိန်ခေါ်ချက်တွေကိုထဲသွင်းရှင်းပြလိုက်မယ်လို့မျှော်လင့်နေကြတာပါစင်ကာပူ lecture ကိုကမ္ဘာခေါင်းဆောင်တွေနိုင်ငံတကာအစိုးရပိုင်းဆိုင်ရာမူဝါဒချမှတ်သူတွေနားထောင်လို့ရှိတာကြောင့်ဒေါက်တာဆန်းစုကြည်ရဲ့ဟောပြောချက်တွေအပြီးမှာနိုင်ငံတကာဖိအားတွေအတိုင်းအတာတစ်ခုထိရောကျသွားနိုင်တယ်လို့စင်ကာပူနိုင်ငံကမြန်မာရေးလှုပ်ရှားသူဦးတင်မောင်ဝင်းကပြောပါတယ
်ဒီရခိုင်ကိစ္စကိုသူလည်းထပ်ပြီးတော့သူရှင်းပြလိမ့်မယ်လို့လည်းကျွန်တော်ယူဆတယ်ဒီငင်းညာရေးကိစ္စပေါ့ဒါကိုလည်းသူအခက်ခဲရောကြုံတွေ့နေရတာတွေကိုသူရှင်းပြလိမ့်မယ်လို့ထင်တယ်လေသူရှင်းပြတဲ့ဥစ္စာကိုဒီကနိုင်ငံတကာတည်ပြီးတော့ဖိအားပေါ့လေပရက်ရှာလေးနေနေရော့မယ်လို့တော့ကျွန်တော်တို့မျှော်လင့်တာပဲလေ
ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာစင်ကာပူရဲ့ယင်းနီမြို့နယ်မှုတွေပိုတိုးလာနိုင်တယ်လို့မျှော်လင့်သူကတော့စင်ကာပူအခြေစိုက်မအေးတန်တာဖြစ်ပါတယ်
စင်ကာပူဆိုရနေမှာဆိုရကြမှာကျွန်မထင်ပါတယ် investment treaty သဘောမျိုးညီညီညွတ်နဲ့မှုအတွက်သဘောတူညီမှုစာချုပ်ချုပ်မယ်လို့အဲကျွန်မကြားထားတယ်ပေါ့လေအဲ့ခါကျတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့စင်ကာပူကစီဝဲသမားတွေသူတို့အနေနဲ့ရတယ်အဲဒါကိုဘယ်လိုများသူတို့အတွက် incentive ရမယ် benefit ရမယ်ဆိုတော့သူတို့သိချင်ပါပဲပေါ့နော်မြန်မာနိုင်ငံအတွက်စင်ကာပူက investor ရောက်လာဖို့အများကြီးခွင့်ရရှိပါတယ
်ဒေါက်တာဆန်းစုကြည်ဟာစင်ကာပူကိုရောက်ရှိပြီးဩဂုတ်လ20တနင်္လာနေ့ညကစင်ကာပူနိုင်ငံရဲ့ဝန်ကြီးဒေါက်တာဖီဗီယန်ဘာလာခရစ်စနန်မိသားစုကတဲခင်းအခက်နဲ့ညစာစားပွဲကိုတက်ရောက်ခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်စင်ကာပူ lecture မှာဒေါက်ဆန်းစုကြည်ကို43ချိန်မြောက်ဟောပြောသူအဖြစ်ဖိတ်ကြားခဲ့တာဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဖြစ်ပါတယ်မူဝါဒရေးရာမိခွန်းနေပြောရတဲ့အဲ့ဒီအစီအစဉ်မှာအရင်တုန်းကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟန်နရီကစင်ဂျာတမရဂျော့ချ်ဘူတောင်အဖရိကတမရနယ်ဆန်မန်ဒဲလာနဲ့တရုတ်တမရရှီကျင့်မင်တို့ဟောပြောခဲ့ပါတယ်ခင်ဗျာ
အဖန်းခံရတဲ့ Writers မြန်မာသတင်းတော်နှစ်ဦးရဲ့အမှုမှာတရားဥပဒေအရမှန်မှန်ကန်ကန်ဖြစ်စေရမယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိစေရဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဟောက်တူဆွမ်းကပြောပါတယ်တရားရုံးတက်တွေထောက်ထားရတဲ့သူတို့နှုတ်မှအပြစ်မရှိဘူးဆိုတော့ရှင်းနေတာမို့လာမယ့်သတင်းပတ်ထက်ပြီးသက်စင်ချက်ချတဲ့အခါမှာတရားသည်လွတ်ပြစ်မယ်လို့မျှော်လင့်ထားတဲ့အကြောင်း CPG သတင်းသဘောများကာကွယ်ဆောင်လျှောက်ရေးအဖွဲ့ကရော HRC အာရှလူခွေအဖွဲ့ကပြောပါတယ်ဒီအကြောင်းပြည်စုံတော်ခင်မျိုးသက်ကဆက်ပြီးတော့ရှင်းပါပ
ါနိုင်ငံတော်လှည့်ဝဲအဥပဒေနဲ့တရားအစွဲခံနေရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုအတွက်မြောက်ပိုင်းခရိုင်တရားရုံးမှာဩဂုတ်လ20တနင်္လာနေ့ကအပိသက်လျှောက်လဲချက်ကိုကြားနာခဲ့တာဖြစ်ပြီးလာမယ့်သတင်းပတ်ဩဂုတ်လ29ရက်နေ့မှာတော့အပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီး VOA သတင်းတောက် Margaret Bashir ကကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တို့ဆန်းကိုမေးမြန်းရမှာတော့သံမကြီးကအရှိတောင်အာရှမှာမြန်မာနိုင်ငံဟာသတင်းမီဒီယာလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးသတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားတဲ့အတွက်တရားရုံးဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာဖြစ်ကြောင်းနဲ့တရားဥပဒေထက်မှာဘယ်သူမှမရှိစေရဘူးလို့ပြောပါတယ
်။ This particular case is now under the judicial proceedings and we have to wait
လက်ရှိအမှုနဲ့ပတ်သက်ပြီးဥပဒေအရလှုပ်ဆောင်ပေးနေတဲ့အတွက်ကြောင့်စီရင်ချက်ဘယ်လိုချမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရင်းနဲ့ဒီမိုကရေစီနိုင်ငံမှာသတင်းလွှတ်လပ်ခွင့်ဟာအထူးအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။ကျွန်တော်နဲ့ကုလသမဂ္ဂကရောင်းရင်းတချို့ကလည်းဒီကိစ္စကိုကျွန်တော်ကိုမေးမြန်းခဲ့ပြီးဖြစ်ပါတယ်။ကျွန်တော်ကလည်းဥပဒေအရဖြစ်စေရမယ်။ဘယ်သူမှတရားဥပဒေအထက်မှာမရှိစေရဘူးလို့သူတို့ကိုကတိပေးခဲ့ပါတယ်။ဒါကြောင့်စောင့်ကြည့်ကြရမှာပါ
။သူတို့နှစ်ဦးရဲ့အမှုအတွက်တေးသေးလွတ်ပေးမယ်လို့မျှော်လင့်ထားကြောင်း CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအာရှရေးရာဒါရိုက်တာစတီဗ်ဘတ်လာကပြောပါတယ
် From what I can see from the evidence that was presented there's the government has failed
to make the case အထောက်အထားတွေကိုကြည့်လိုက်ရင်ကျွန်တော်မြင်တာကတော့အစိုးရအနေနဲ့သူတို့ကိုအမှုတောင်လုပ်လို့မရပါဘူးသတင်းတော်တွေဘက်ကသူတို့အလုပ်သူတို့လုပ်တယ်ဆိုတာကရှင်းနေတယ်လို့သူတို့ဟာဘာဥပဒေကိုမှမချိုးဖောက်ပါဘူးထောင်ချောက်အစင်ခံရတာပါဒါကြောင့်ဒီသတင်းနောက်နှစ်ယောက်ကိုတရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတရားသေးလှုပ်ပေးလိုက်မယ်လို့မျှော်လင့်ပါတယ်
။တရားရုံးရှေ့မှောက်ကတက်သေးရိအရကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြစ်မှုတစုံတရာမကျူးလွန်တဲ့ရိုးသားတဲ့သတင်းတောက်တွေဖြစ်ကြောင်းထင်ရှားတယ်လို့မြန်မာနိုင်ငံအနေနဲ့ဂတိကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီတို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ချက်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုတရားသေးလှုပ်ပေးဖို့အတွက်မျှော်လင့်ထားကြောင်းတနင်္လာနေ့မှာပဲ Writers သတင်းဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ AHRC အာရှလူခွင့်ရေးအဖွဲ့ကရှေ့နေဦးမင်းလွင်ဦးကတော့သတင်းတောက်နှစ်ဦးပေါ်မှာဆွဲဆိုထားတဲ့နိုင်ငံတော်လှုပ်ဝက်ချက်အုပ်ဝင်နဲ့သူတို့ကိုအပြစ်ပေးနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့သုံးသပ်ခဲ့တဲ့အပြင်လာမယ့်သတင်းပတ်ထဲမှာချမှတ်မယ့်စီရင်ချက်ဟာမြန်မာနိုင်ငံရဲ့တရားစီရင်မန်တိုင်အတွက်လွတ်လပ်မျှတမှုအကြောက်တရားကင်းမှုရှိမရှိကိုစောင့်ကြည့်ရမယ်စီရင်ချက်ဖြစ်တယ်လို့ပြောပါတယ်
။ဒီမှုကစတင်ဖန်စီကလေးကကြိုတင်ပြီးတော့ဖန်စီဖို့အရန်စီမံချက်ချပြီးတော့လုပ်ဆောင်နေဆိုတဲ့ကိစ္စရဲ့ရင်ဖန်စီမိပြီးတဲ့အခါကျတော့လေစက်ပေဒီဖြစ်စေတဲ့အခါမြန်မာနိုင်ငံရဲတပ်ဖွဲ့ကနေစက်ပေထောက်ထားမခိုင်လုံခိုင်လုံအောင်ဆိုပြီးတော့လှုပ်ကြံတက်သေးသည်နောက်တိုးတက်သေးသည်အရေးကြီးတဲ့တက်သေးသည်ကိုနောက်ဆုံးမှဖြစ်တာပြီးစသဖြင့်ဒီမျိုးစုံနဲ့အပြည့်မကျကြအောင်လုပ်တဲ့ပုံစံမျိုးဖြစ်နေတယ်ဆိုတာတွေ့ရတယ်။စစ်စစ်ချက်ပေါ်ပေါက်ချက်တွေအရာကစက်တီရီရဲ့ထွက်သူချက်အရာကဒီအမှုမှာအခုဆွဲဆိုထားတဲ့ပုံမှန်နဲ့အပြည့်ပြီးနိုင်လောက်တဲ့အထိပြည့်ပြီးရလောက်အောင်တက်တီထောက်ထားမခိုင်လုံဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။အဲတော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကတကယ်ပဲလွန်းလွန်းလပ်လပ်မိကိုကင်းကင်းနဲ့အကြောက်တရားကင်းရှင်းစွာနဲ့ပဲဒီမှန်ချက်ချနိုင်မလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်ပဲအချိန်ပြောချင်ပ
ါဒီအမှုမှာထင်ရှားတဲ့တက်တဲ့အထောက်အထားတွေကိုလှည့်လျူရှုပြီးဆုံးဖြတ်ချက်ချမယ်ဆိုရင်မြမတရားစီရင်ရေးဟာလွတ်လပ်မျှတမှုရှိမှာမဟုတ်ဘူးလို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကစတီဗ်ဘတ်လာကပြောပါတယ
် Well I think it's disappointing that the judge made the decisions to go ahead
ဒီမှုကိုရုံးနေစစ်ဆေးဖို့လိုတယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တာကတိတ်ဆိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်အခုရုံးနေဆစ်ဆေးပြီးတက်တဲ့အထောက်အထားတွေလည်းကြားနာပြီးချိန်ကစားပြီးမျှတမှုရှိတဲ့တရားသူကြီးဆိုရင်သတင်းနောက်နှစ်ယောက်ကိုလှုပ်ပေးလိုက်မှာပါသူတို့ကိုစာရွက်စရန်တွေတမင်ပေးခဲ့တယ်ဒီစာရွက်တွေနဲ့မိအောင်လုပ်ခဲ့တယ်ဆိုတော့အထောက်အထားကသိရှင်းနေတာမို့တကယ်လို့ဒီအထောက်အထားတွေကိုလှည့်လျူရှုပြီးတရားသူကြီးကဆုံးဖြတ်မယ်ဆိုရင်ဒါဟာတရားရေးမှာလွတ်လပ်မျှတမှုရှိတဲ့လက္ခဏာမဟုတ်ပါဘူး
Righteous သတင်းတောက်နှစ်ဦးကိုမနစ်ကဒီဇင်ဘာလမှာနိုင်ငံတော်လှုပ်ဝဲအုပ်ကြီးချိုးဖောက်မှုနဲ့ဖမ်းဆီးဆွဲချက်တင်ခဲ့တာဖြစ်ပြီး6လကြာကြာနာစစ်ဆင်မှုလုပ်ခဲ့တဲ့နောက်လာမယ့်သတင်းပတ်ထဲမှာအပိတက်စီရင်ချက်ချမှာပါတကယ်လို့ဆွဲချက်အတိုင်းပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့သူတို့ဟာတီစဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်14နှစ်ကြာခံရဖို့ရှိပါတယ
်ကွယ်လွန်သူကုလသမဂ္ဂတွင်းမှုကြောင့်တွင်းမှုချုပ်ဟောင်းကိုဖီယန်နန်ဟာကောင်းညို့အတွက်လမ်းညွန်တွန်းအားဖြစ်တဲ့အပြင်သူကိုယ်တိုင်ဟာလည်းကုလသမဂ္ဂဖြစ်ခဲ့ကြောင်းလက်ရှိကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်ကုလသမဂ္ဂထရီညီလာခံကလည်းကိုဖီယန်နန်အတွက်အောက်မေ့ဘွယ်ခန္ဓာကျင်းပသွားဖို့ညှိနှိုင်းတံပိုးမှုတွေလုပ်နေပါတယ်ကိုဖီယန်နန်ကွယ်လွန်တဲ့အတွက်နိုင်ငံတကာကနေဝန်ထဲကြောင်းတုံ့ပြန်မှုတွေကိုကိုယ်စားဝန်ထမ်းကစူးစီးတင်ပြပါလိမ့်မယ
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကွယ်လွန်သွားတဲ့အပေါ်နိုင်ငံတကာကဝန်ထဲကြောင်းပြောဆိုမှုတွေဇက်တိုက်စော်စလို့ထွက်လာနေတဲ့အချိန်မှာပဲလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းတင်းလာနေမှာဝန်ထဲကြောင့်ကြီးညာချက်ထုတ်ပြန်လိုက်တာပါအတွင်းရေးမှူးချုပ်ဂူတဲရက်စ်ရဲ့စာကိုတော့တင်းလာနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအစမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကဖတ်ကြားပြခဲ့ပါတယ်
K Kofi Annan was a guiding force for good. It is with profound sadness that I learned of his passing. In many ways, Kofi Annan was the United Nations.
Kofi Annan ha kaung yu twe lan nyon twon a de khu phit par de. Tu a khu lo kwe lwon twa chang cha ti ya de twe mya soa sei ma kaung phit ya par de. Tu a auk chi ga ni a sin sin tet la ke tu phit pi. De ka ro tu ko dai ko ga de ka ro tu ko dai ko ga kula thamaka a phwe yi ba. Tu a kula thamaka a phwe ji ya su hnit tit the ko tet lan nan yi twe pyan pe ma shi de goun thai kha ne a nyi. မဆုံမနှင့်ဥဆောင်လောက်ကင်နိုင်မှုအောက်ခြေကနေတဆင်ချင်းတက်လာခဲ့သူဖြစ်ပါတယ်
။တခြားသူအများပြားနီးတူကော်ဖီအာနာဟာမိတ်ဆွေကောင်းတယောက်ဖြစ်တယ်လို့သူ့အနေနဲ့ဂုဏ်ယူစွာခေါ်ဆွနိုင်သလိုကော်ဖီအာနာဟာသူ့အတွက်ဥဆောင်လမ်းပြပေးသူတူဖြစ်ခဲ့ကြောင်းလည်းမစ္စတာဂူတရက်စ်ကကြေညာချက်မှာဖော်ပြထားပါတယ်။ကော်ဖီအာနာအတွင်းရုံးမှုချုပ်အဖြစ်တာဝန်ထမ်းဆောင်နေစဉ်ကာလအတွင်းမစ္စတာဂူတရက်စ်အနေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူနိုက်စီယာကိုဥဆောင်ဖို့ခန့်အပ်တာဝန်ပေးခဲ့တဲ့အတွက်ဂုဏ်ယူမိကြောင်းလဲစာထဲမှာဖော်ပြထားပါတယ်။ဩဂုတ်လ၁၈ရက်စနေနေ့ကကွယ်လွန်သွားခဲ့တဲ့ကော်ဖီအာနာဟာမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ပဋိပက္ခမှာလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မေတ္တာရခိုင်ချက်အရရခိုင်ကော်မရှင်ကိုဥဆောင်ခဲ့သူဖြစ်ပြီးရခိုင်ပြည်နယ်ရေရှည်တည်ငြိမ်အေးချမ်းရေးအတွက်လှုံ့ဆော်တဲ့အကြံပြုချက်တွေကိုမြန်မာအစိုးရထံတင်ပြထားပြီးဖြစ်ပါတယ်။ကော်ဖီအာနန်ကွယ်လွန်သွားတဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအနေနဲ့အထူးဝမ်းနဲ့ကြေကွဲကြောင်းညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရဘရန်ဒန်ဗာမာကဒီနေ့လနေ့မှာပြောကြားလိုက်ပြီးအထွေထွေညီလာခံအနေနဲ့လည်းအောက်မွေဝဲအခမ်းအနားကျင်းပသွားဖို့ဆွေးနွေးတိုင်ပင်နေတယ်လို့ပြောပါတယ်။ကော်ဖီအာနန်ဟာကမ္ဘာမှာအထင်ရှားဆုံးတန်တမာတူဖြစ်ကြောင်းလည်းအထွေထွေညီလာခံဥက္ကဋ္ဌကပြောကြားခဲ့ပါတယ်။ကော်ဖီအာနန်အခုလိုကွယ်လွန်သွားတဲ့အတွက်သူ့ရဲ့ဇာတိမြေဂါနာနိုင်ငံကသမ္မတနာနာအကူဖိုအဒိုအပါဝင်ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီနဲ့တခြားကမ္ဘာခေါင်းဆောင်တွေကလည်းဝမ်းနဲ့ကြောင်းချီးမြှောက်ချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ကော်ဖီအာနန်အတွက်ဝမ်းနဲ့ကြေကွဲတဲ့အနေနဲ့ကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂရုံးတိုင်းမှာအင်ကာနေတီအလန်နီကိုတဝက်ဖွဲလွှင့်ထူသွားဖို့ကုလသမဂ္ဂကညွှန်ကြားချက်ထုတ်ပြန်ထားပြီးဗုဒ္ဓနေ့မှာလည်းနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလွမ်းသူပန်းခွေချတဲ့အခမ်းအနားကျင်းပသွားမယ်လို့ဆိုပါတယ်။ကော်ဖီအာနန်ဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါရခိုင်အကြံပေးကော်မရှင်ထဲမှာပါဝင်တဲ့မြန်မာနိုင်ငံသား6ဦးတည်းကတဦးဖြစ်သူဒေါခင်ဆော့တင်ဟာအမေရိကန်ပြည်ထောင်စုမှာခေတ္တရောက်ရှိနေပါတယ်။သူကကော်ဖီအာနန်အခုလိုကွယ်လွန်သွားခြင်းဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ရပ်ဖြစ်ကြောင်းအခုလိုပြောပါတယ်
။ကျွန်မအနေနဲ့တော့ဒီလိုဆုံးမသွားတာတော့တော်တော်လေးစိတ်မကောင်းဖြစ်ရပါတယ်။ကျွန်မရဲ့ခံစားချက်ကိုပြောရမယ်ဆိုတော့နော်။ဒါလူသားတွေအတွက်ဆုံးရှုံးမှုတစ်ခုကိုခံစားလိုက်ရတယ်လို့ကျွန်မခံစားရပါတယ်။တကယ်တော့ပေါ့နော်လူသားတွေရဲ့အကျိုးကိုဆောင်ရွက်တဲ့သောလူသားတူဒီကဘာမြကြီးကရောက်နေတော့လေလို့ကျွန်မခံစားမိပါလိမ့်ရှင်ကျွန်မအနေနဲ့ပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတူအနေနဲ့ကိုယ့်ရဲ့ရခိုင်ကြီးမှာပေါ့နော်ဒီကော်ပြာနဲ့တွေးပြီးတော့အလုပ်လုပ်တဲ့အခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာထားတဲ့ဒေသနာတွေလူရက်တရားတကယ်ကိုတန်ဖို့ထားဂုဏ်ယူစရာတွေတွေးခဲ့ပါလိမ့်ตุ้มตะตูลุกไก่หาได้คําว่าจม่าเตาะเนาะตะกี้โตนโพไม่แผ่นไหนได้อติปัญญาเลยอเตอขอเลยศีลมาตั่นแน่เนี่ยโกจูไม่แผ่ไปอลุติโกบลูลุกไก่หามั้ยดูฤบอมาบลูตีขันหามั้ยกูเยสิทธิ์โกเอเจนเจนเลเนี่ยโลกอจูจีอ๋อบลูต้องเปลี่ยนไหนอ่ะมั้ยสุริหาดิโกตูก็ดีโลลุกป่าดีโลเปาะป่าดีโลโซป่าโลไม่เปาะดีแต่อ๋อกูเยลุกလုပ်တာတွေပြောတာတွေဆိုတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါတွေကကျမတဲ့ပြင်ဆင်ရပြောလို့ဖြစ်ပါလိ
မ့်မစ္စတာကော်ဖီအာနန်ရဲ့ဇာပနာအခမ်းအနားကိုမိသားစုဝင်တွေကတိကျပုဂ္ဂလိကအစီအစဉ်အဖြစ်နဲ့ကျင်းပသွားမယ်လို့ကော်ဖီအာနန်ဖောင်ဒေးရှင်းကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအခုတစ်နှစ်ကြာလာတဲ့အချိန်မှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေငြင်းငြမ်းမှုတွေရှိလာနေပြီးတော့ဒုက္ခတွေတွေကိုပြန်ပြီးတော့လက်ခံဖို့လဲမြန်မာအစိုးရဘက်ကအစဉ်နဲ့ပြင်ထားတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်ဟောက်တူဆောင်က VOE ကိုပြောပါတယ်ကုလသမဂ္ဂဆိုင်ရာသတင်းတော့ VOE ရဲ့သတင်းတော့မဂရက်ဘရှာကတာမတ်ဟောက်တူဆောင်ကိုဆက်သွယ်မေးမြန်းထားတာပါအခုအဲ့ဒီဆက်သွယ်မေးမြန်းချက်ထဲကနီတန်းပိုင်းကိုဒေါ်လာတန်းကတင်ပြပါလိမ့်မယ
်ကြည့်တဲ့နေ့ဩဂုတ်လ25ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခါကြောင့်ရွင်ကြခုနှစ်သိန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ကိစ္စနဲ့ပတ်သက်လို့တနည်းပြတဲ့အခုလိုအခြေမျိုးမှာလက်ရှိအခြေအနေဟာဘယ်လိုရှိပါသလဲဆိုတာကိုမေးမြန်းရမှာကုလသမဂ္ဂဆိုင်ရာမြန်မာတမ္မာကြီးဦးဟုတ်တော်စွန်းကအခုလိုဖြေခဲ့ပါတယ
် We are in the process of repatriation
ဒီကနေ့အဂုလာကစားလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေ နေရရင်ပြန်ခေါ်ဖို့အစီအစဉ်စလုပ်ဆောင်နေပြီဖြစ်ပါတယ်။တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုစာပြီးထွက်ပြေးတာပြီးခဲ့တဲ့နှစ်ကတည်းကမဟုတ်ပါဘူး။အဲ့ဒီနှစ်မတိုင်ခင်2016အောက်တိုဘာ9ရက်ကအာဆာရင်ဂျာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစားလို့လူတချို့ဟာတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပေမဲ့2019ဩဂုတ်လကစပြီးအကြမ်းဖက်သမားတွေထပ်မံတိုက်ခိုက်ခဲ့ချိန်မှာတော့အစုလိုက်အပြုံလိုက်ထွက်ပြေးတာစတင်ဖြစ်ပွားပါတယ
်။ရခိုင်ပြည်နယ်မှာအခြေအနေဟာတိတ်ဆိတ်နေပါတယ်လို့တာမကြီးကဖြေခဲ့တဲ့အတွက်ကြောင့်လက်ရှိမြေပြင်ပေါ်မှာအခြေအနေကိုဆက်ပြီးသိလိုတဲ့အကြောင်းမေးမြန်းရမှာတော့တာမကြီးကအခုလိုဖြေခဲ့ပါတယ
်။ The situation on the ground is now quiet and we have been able to restore peace and stability in the region.
ဒီမြေပြင်အခြေအနေမှာတိတ်ဆိတ်နေပြီးအဲ့ဒီဒေသမှာငြိမ်းချမ်းတည်ငြိမ်နေပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ကရှိနေစေဖြစ်တာကြောင့်ကျွန်တော်တို့အမြဲတည်းထားစောင့်ကြည့်နေရပြီးအကြမ်းဖက်အုပ်စုကပြန်ပြီးမတိုက်ခိုက်ဘူးလို့ short တွက်လို့မရပါဘူး။အခုချိန်မှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြသူတွေနေရရင်ပြန်ခေါ်ဖို့အပြည့်အဝစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ထွက်ပြေးသွားသူတွေပြန်ခေါ်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့သဘောတူစာချုပ်ကိုပြီးခဲ့တဲ့နှစ်ကုန်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ကပေးခဲ့တဲ့လူ 8,000 စည်ရင်းနဲ့ကျွန်တော်တို့ဘက်ကလူ 3,000 ကျော်တို့ကိုစစ်ဆေးပြီးဖြစ်ပါတယ်။အဲ့ဒါအပြင်မြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေလို့ကျွန်တော်တို့ကအတည်ပြုနိုင်တဲ့လူ 1,200 ခန့်စည်ရင်းကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကပြန်ပေးခဲ့ပါတယ်။အဲ့ဒီထဲမှာဟိန္ဒူတွေအပြင်မွတ်စလင်တချို့လည်းပါဝင်ပါတယ်။ဒါကြောင့်စည်ရင်းတွေမှာကျွန်တော်တို့ဘက်ကပေးတဲ့လူ 1,200 အပြင်ကျွန်တော်တို့စစ်ဆေးပြီးဖြစ်တဲ့လူ 3,000 ကျော်တို့ရဲ့အမည်စင်းကိုဘင်္ဂလားဒေ့ရှ်ကိုပေးခဲ့ပါတယ်။အခုဘင်္ဂလားဒေ့ရှ်ဘက်ကနေရရင်ပြန်ပို့တာစတင်ဖို့ကျွန်တော်တို့စောင့်နေပါတယ်။သူတို့တွေကိုလက်ခံဖို့ကျွန်တော်တို့အစီအစဉ်နဲ့အားလုံးလှုပ်ဆောင်ခဲ့ပြီးသူတို့တွေရဲ့နေရရင်ဒါမှမဟုတ်အနည်းဆုံးနေရာမှာအခြေချပေးဖို့ဖြစ်ပါတယ
်။ဒါအပြင်တာမကြီးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌထံစာပေးပို့ခဲ့ရမှာဒုက္ခသည်များလက်ခံတဲ့စခန်းတစ်ခုနဲ့ဂျာယီစခန်းတစ်ခုတည်ဆောက်ထားတယ်လို့ဖော်ပြခဲ့ရမှာပင်ရမာတိဆောက်ထားပါတယ်စဖွင့်ပြီလားတကယ်ပဲစတင်ပြီးတော့လက်ခံနေပြီလားဒါမှမဟုတ်စတင်ဖို့ပြင်ဆင်နေပြီလားလို့ရှင်းရှင်းလင်းလင်းဖြေကြားဖို့မေးမြန်းခဲ့ရမှာတော့တမတ်ကြီးကအခုလိုပြန်ဖြေခဲ့ပါတယ
် those two you know reception centers and one transit camps are located near the border with the Bangladesh side so that the people can be repatriated
တဖက်နိုင်ငံကိုထွက်ပြေးခဲ့ရသူတွေလက်ခံတဲ့စခန်းတစ်ခုနဲ့ယာယီစခန်းတစ်ခုဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာရှိပြီးသူတို့တွေကိုအမြန်ဆုံးအဆင်ပြေဆုံးပြန်လက်ခံနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုပထမဆုံးအတုပ်ပြန်ရောက်ဖို့စောင့်နေစေဖြစ်ပါတယ်
။ချဲ့ချက်လက်ပြီးတမကြီးကဘယ်သူကိုမှတဖက်နိုင်ငံကနေပြန်လက်ခံခဲ့ခြင်းမရှိသေးဘူးလို့အတည်ပြုပြောကြားခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေခုလိုထွက်ပြေးရမှာပင်ဦးတည်ဆုံးခဲ့ပါသလဲစည်ရင်းရှိပါသလားအကြမ်းဖက်မှုလူခွေချိုးဖောက်မှုရစ်ဆဲကြမ်းကြုတ်မှုတွေကျူးလွန်ခဲ့ကြတာတွေအများကြီးထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့အစိုးရအနေနဲ့မှတ်တမ်းရှိပါသလားဒီသတင်းတွေနဲ့ပတ်သက်လို့မှန်ကန်မှုရှိမရှိတာမကြီးတို့ဘက်ကစုံစမ်းအတည်ပြုဖို့ကြိုးပမ်းခဲ့ပါသလားဆိုတဲ့မေးခွန်းကိုတော့တာမကြီးကအခုလိုဖြေကြားခဲ့ပါတယ
် As I have mentioned before
ကျွန်တော်အရင်ကပြောပြီးခဲ့တဲ့အတိုင်းကံမကောင်းအကြောင်းမလှလို့ဖြစ်ခဲ့ရတဲ့ဒီကိစ္စဟာအကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်တွေကနှိမ်နှင်းရေးလုပ်ခဲ့တာဖြစ်ပြီးဒါဟာအခြေခံအကြောင်းရင်းဖြစ်ပါတယ်လုံခြုံရေးတပ်တွေရဲ့တရားဝင်ထုတ်ပြန်ချက်အရတိုက်ခိုက်မှုအတွင်းလူ400ခန့်သေဆုံးခဲ့တယ်လို့ဆိုပါတယ်ဒါဟာသေဆုံးသူအရေအတွက်ခံမှန်းချက်ဖြစ်ပါတယ
်တမကြီးနဲ့ကုလသမဂ္ဂ VOA သတင်းတောက်မတ်ဂရက်ဘက်ရှယ်ရုစစ်တွေမိမြန်ကအပြည့်အစုံကိုတော့နောက်ပိုင်းအစီအစဉ်တွေမှာထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါ VOA American တန်မြန်မာပိုင်းက2018ခုဩဂုတ်လ22ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 3240 48အပြင် line meter 190 kHz 1509ကနေပြီးတော့လည်းတွချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနှဖမ်းယူနားဆင်လို့ရပါတယ်။အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာ
တန်းကြီးကစီးပွားရေးကိုဥထိတ်ထားမှာဆိုတော့လောက်ကြည့်ဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတင်မှာလေမသိဘူး
။အဲ့ဒါကတော့မကြခင်ထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်မှာအပြည့်စုံနားဆင်မှုရှိပါတယ်အဲ့ဒါပြီးလို့ရှိရင်သုတဆောင်လေးအမေရိကန်တခွင်လဲလာပါဦးမယ်လောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကိုမွေးအပေါ်မှာပြကျွန်တော်နဲ့ကိုညံဝင်းအောင်ကောက်နှုတ်ပြီးတော့တင်ပြပါမယ်ရိုဟင်ညာမွတ်စလင်တွေကိုကဘာကစိတ်ဝင်စားနေတဲ့အချိန်မှာခရစ်ယာန်ဘာသာဝင်တွေဟာလဲမြန်မာနိုင်ငံအတွင်းရက်ဆက်တဲ့ဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ Holly Mackey ရဲ့ဆောင်းပါးကို Fox News သတင်းမှာဩဂုတ်လ18ရက်နေ့ကဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစီအစဉ်ထဲမှာခရစ်ယာန်ဘာသာဝင်တွေလည်းရက်ဆက်မှုတွေကိုခံစားနေကြရတယ်ဆိုပေမဲ့ရိုဟင်ညာတွေလောက်ထင်ထင်ရှားရှားရှိမနေပါဘူးမြန်မာနိုင်ငံထဲမှာခရစ်ယာန်ဘာသာဝင်တွေအနည်းဆုံး3,000,000လောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေဟာဒုတိယဒန်းစားလို့သဘောထားခံရတဲ့အကြောင်းမြန်မာစစ်တပ်နဲ့ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအတွင်းမှာခရစ်ယာန်ဘာသာဝင်တွေအနေနဲ့အနှိမ့်ဆက်ခံရတာတွေမရင်းကျင်ခံရတာတွေနဲ့တပ်ဖြတ်ခံရတာတွေလည်းအချင်းချင်းကြုံတွေ့လာခဲ့ကြပြီးဒီဖြစ်ပျက်တွေကဆက်ပြီးတော့ရှိနေတုံးပဲလို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကပြောကြပါတယ်ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်တွေက 8.2% ခန့်လောက်လူဦးရေအားဖြင့်၄သန်းလောက်ရှိတယ်လို့ခန့်မှန်းရပါတယ်ခရစ်ယာန်အများစုကမြန်မာနိုင်ငံရဲ့မဖွံ့ဖြိုးတဲ့ဒေသတွေမှာနေထိုင်ကြပါတယ်ကချင်ပြည်နယ်မှာလွန်ခဲ့တဲ့9လအတွင်းမှာကိုပဲခရစ်ယာန်ဖျားရှိခိုးကြောင်60လောက်ကိုမြန်မာစစ်တပ်ကဘူဒိုဇာတွေနဲ့ဖြိုဖျက်ခဲ့ပြီးအဲ့ဒီနေရာတွေမှာဗုဒ္ဓဘာသာဖျားเจ้าနေနဲ့အစားထိုးခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ညာမွတ်စလင်တွေရဲ့ကိစ္စကိုနိုင်ငံတကာကပို့ပြီးတော့စိတ်ဝင်စားနေတာကြောင့်ခရစ်ယာန်ဘာသာဝင်တွေကြုံတွေ့ခံစားနေရတာတွေကိုသတိမထားမိပဲဖြစ်နေမှာကိုမြန်မာနိုင်ငံအတွင်းကခရစ်ယာန်တွေစိုးရိမ်နေကြပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ကဘာသာစကားကလည်းတစ်ခုတည်းစာပေကလည်းတစ်ခုတည်းကိုးကွယ်တဲ့ဘာသာကလည်းတစ်ခုတည်းဖြစ်နေတာကြောင့်လူနည်းစုအဖြစ်မြန်မာနိုင်ငံအတွင်းရပ်တည်ရှင်သန်ရတာတနေ့တစ်ခြားပို့ပြီးတော့ခက်ခဲလာနေတဲ့အကြောင်းKNU ကမြို့သားစီယုံရဲ့ထွေထွေတွင်ရင်မူထားတော်မူရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Holly Mackey ရေးသားတဲ့ဆောင်းပါးကို Fox News သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာလူသားတူပေါ်ရာဇဝတ်မှုကျွလွန်တဲ့မြန်မာထိပ်တန်းအရာရှိတွေအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိတဲ့လို့ AI လူအခွင့်ရေးအဖွဲ့ကြီးကပြီးခဲ့တဲ့တောက်ကြနေ့မှာသဘောထားထုတ်ပြန်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာစိုးရွားတဲ့လူအခွင့်ရေးချိုးဖောက်မှုကျွလွန်ခဲ့တာတွေအတွက်ဆိုပြီးမြန်မာစစ်ဘက်ထိတ်တန်းအရာရှိကြီး3ဦးဖြစ်တဲ့ဒူးဘူချုပ်ကြီးဟောင်းအောင်ကျော်စောဘုံမှုချုပ်ခင်မောင်စိုးနေကြားဆောင်တက်ရဲမှုချုပ်သူရစန်းလွင်တက်မ69တက်မမှုဘုံမှုချုပ်ခင်လိုင်တို့နဲ့အတူတက်မ69နဲ့33တို့အပေါ်မှာပါအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုချမှတ်ခဲ့တာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတွေ့ရကြောင်း AI အဖွဲ့ကပြောပါတယ်လူသားမှုပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေမှာအဲ့ဒီပုံကိုယ်တွေပတ်သက်ဆွနဲ့နေတာကြောင့်သူတို့လှုပ်ဆောင်ချက်တွေအတွက်အဆင့်အမြင့်ဆုံးတာဝန်ရှိသူအဆင့်ဆင့်အထိတာဝန်ယူမှုတာဝန်ခံမှုရှိရမှာဖြစ်တဲ့အတွက်အရေးယူရမယ့်ပုံကိုယ်တွေထဲမှာဘူဂျုံမူကြီးမင်းအွန်လိုင်းကိုလည်းထည့်သွင်းတဲ့လို့ AI အဖွဲ့ကထောက်ပြပါတယ်ရခိုင်ဒေသကရွေညာတွေအပေါ်ရွာတွေကိုမိရှို့တာတပ်ဖြတ်တာနဲ့ဝရင်းကျင်တာတွေကျူးလွန်ခဲ့တာအတွက်နိုင်ငံတကာအတိုင်းဝိုင်းကလည်းဒီတိုင်းလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့ AI အဖွဲ့ကပြောပါတယ်အဲ့လိုကျွလွန်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုမြန်မာအာဏာပိုင်တွေဆက်အားထက်သန်မှုမရှိတာတွေ့ရကြောင်းလဲ AI အဖွဲ့ကြီးညာချက်မှာထောက်ပြပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာအစိုးရရဲ့အမှုကိစ္စကို ICC နိုင်ငံတကာရာဇဝတ်ခုံရုံးစီကိုလွှဲပြောင်းကြားနာဖို့လိုပြီးလို့ AI ကပြောပါတယ်အပြည့်စုံကိုတော့ www.amnestyusa.org ဆိုတဲ့စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်
မာနီယန်ရခိုင်ရှမ်းနဲ့ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်တော်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချို့ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်တော်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမင်းများလူတွေတို့ရရှိနေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြည့်ပါရခင
်ဗျ။အခုတော့မနက်ခင်းတိုင်းပုံမှန်တင်ဆက်ပေးနေတဲ့ဒေါ်လလတန်းရဲ့ American Indian အသုံးလုံးစီစဉ်လက်ရောက်ပါပြီ။နားဆင်ကြပါ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက might might ကin r is is right right ကမှန်နာဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့ in r တုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မင်းငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
အာနာအရှိဆုံးကအာနာကိုတုံးပြီးဖြစ်ရှင်တာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဘူရောအပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးကဏ္ဍနဲ့ဆက်ပါမယ်အမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးဟာလွန်ခဲ့တဲ့လပိုင်းတွင်းတဟုန်တိုးကျဆင်းတာကြောင့်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေသလိုအစိုးရဘက်ကလည်းနိုင်ငံတွင်းမှာဒေါ်လာဈေးတည်ငြိမ်ဖို့စ조사လှုပ်ဆောင်မှုတွေရှိနေပါတယ်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသားကျဆင်းနေတဲ့ပေါ်တုံ့ပြန်ပြောဆိုမှုတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါလိမ့်မယ်
မနက်ခင်းရဲ့နိုင်ငံသားငွေလဲနှုန်းကို3.8%ခန့်နှုန်းနဲ့ကျော်ပြီးအယောင်အဝယ်မလုပ်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ဖျက်လိုက်ကြောင်းဘ ਹੁ ဘဏ်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငွေကြေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ1300ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနင်္ဂနွေနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကဘဲတခြားနိုင်ငံငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါ။ဒါ့အပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသားကျဆင်းတာမျိုးမဟုတ်ပါဘူး။ဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လည်ထိန်းညှိနှိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပိတ်ပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလင်းနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းသိပ်မကွာဘူးဆိုတာကိုပြသနေတာပါ။ဘဏ္ဍာရေးဌာနမှာစီးရင်ငိုင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ်
။
အမကြီးကျမမတကယ်ထိတ်ပိုင်းပါလေအစိုးရဘက်ကနေဥဆောင်ပြီးတော့လေတပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဘန္ဒာရေးတို့ပြည်ဘောဘန်းတို့ကိုလူလူကကွန်ဖရင့်ကျနေတဲ့ချိန်မှာနှစ်ဖက်ဆုံဆုံပြီးတော့ကဲကြတော့တစ်ဖက်ကစီးပွားရေးတို့လူလူဘက်ကတော့ဒါကိုစောင့်ကြည့်ဟာတို့အစိုးရတော့တခုကူစားနေပြီဒါတို့ရေုံချင်းနဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှော့တင်းနဲ့တော့ပြရမှာလို့ကျွန်တော်မြင်တယ်
အခုလိုစီးပွားရေးအရအရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ကောင်းဆောင်ပိုင်းကလူထုကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးအရဥဆောင်မှုပိုင်းမှာအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥကန်ထွန်းကပြောပါတယ
်ဆိုတော့ကျွန်တော်များစီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုင်းပြည်ကစီးပွားရေးကိုဥထိတ်ထားမှာဆိုတာအခုထိဒီလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတည်မှာလေမသိဘူးပွင့်လင်းရမယ်ငါတို့ဒါတွေလုပ်နေပါပြီတပတ်ခါတည်းစီးပွားရေးကိုခါတဲ့ဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုစီးပွားရေးကိုငါတို့ဥစားပေးနေပြီလို့ဆိုရင်ဒီနိုင်ငံရဲ့ဟိုဒီချိန်နေရေဒီကြီးတဲ့ကိစ္စတွေကလည်းတပိုင်းပါလေအဲစီးပွားရေးကိုငါတို့ပြတ်မထားပါဘူးဆိုတာပေါ့လေ
မြန်မာနိုင်ငံလိုအသွင်ကူးပြောင်းစဲကာလဖြစ်တဲ့ငွေလဲနှုန်းစုကလည်းတည်ငြိမ်မှုမရှိသေးတဲ့အတိုင်းပြည်မှာတော့တမယိုးကြလှုပ်ထုံးလှုပ်နေတဲ့အတိုင်းချင်းကလှုပ်ဆောင်လို့မရနိုင်ဘူးလို့လည်းဥကန်ထွန်းကဆက်ပြောပါတယ်
ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီ Union Bank တို့ပေါ့လေဟို Federal ဘဟုဘဏ်တွေဝင်ပြီးတော့ Action ယူလိုက်လို့ရှိရင်ထိရောက်တယ်ဗျ။ဟိုတရင်းနဲ့အဲမှာတပတ်လုံးစုံပေါ့တပတ်တွင်းမှာပြန်ပြီးတော့တက်မှတ်သွားတယ်။ဗမာပြည်ချင်းတွေကတော့အဲ့လိုအများသုံးလို့လုံးလုံးမရတဲ့အချိန်တွေဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့တိကျက်ကစီးပွားရေးကကျတဲ့နေတော့မယ်။စီးပွားရေးကမတည်ငြိမ်ဘူး။အခုကျွန်တော်ကြားနေရတာတော့စီးပွားရေးပို့ပို့ပြီးတော့ကျတဲလာတယ်ဆိုတော့ဘလို့မှတ်ဒီတမန်စီးပွားရေးလူဝါရတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကုစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ
်အခုလိုဒေါ်လာဈေးတွေတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတိုင်းပြည်စီးပွားကျဆင်းတာကိုရောင်းပြန်ဟပ်နေတာလည်းဖြစ်ပါတယ်ဒါဟာလက်ရှိ NLD အစိုးရလက်ထက်ကြမှာဖြစ်တာတော့မဟုတ်ပါဘူးအရင်စစ်အစိုးရလက်ထက်နဲ့သမရဦးသိန်းစင်အစိုးရလက်ထက်မှာလည်းစီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းမရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ NLD အစိုးရတက်လာကစားတော့ကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့် NLD အစိုးရတက်လာတဲ့2016ခုနှစ်ဧပြီလဝန်းကျင်တုန်းကမြန်မာကျပ်ငွေတန်ဖိုးအနည်းငယ်တက်ခဲ့မှုတယ်လို့ဩဂုတ်လ၄ရက်နေ့က UNFCCI မြန်မာနိုင်ငံကုန်သည်များနှင့်စက်မှုလုပ်ငန်းရှင်များအသင်းချုပ်မှကြက်ငွေလဲလှယ်နှုန်းဘာတွေဖြစ်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဟောပြောပွဲအတွင်းစီးပွားရေးပညာရှင်ဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်။ NLD ဆိုတာပြက်လာတယ်ပထမဆုံးကကြက်ငွေတန်ဖိုး 3.4% အဖြစ်တို့ဒီလိုပြရတယ်ရှင်တို့ရေးတာတော့ last sentence I believe this achievement was due to trust confidence high hopes generous support goodwill that people of Myanmar and the international community bestowed on the new NLD. NLD government will tell you that thank you God for being part of it. All of them are getting it. How can they? The community is trust in the city, unity in the city, confidence in the city, high hopes in Myanmar, the knowledge in the city, the problem is that the community is generous support. 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 The
အနေဒီဆိုအပ်တက်လာတဲ့2016ခုနှစ်ဧပြီလကစလို့နောက်ထပ်လအနေငယ်တွင်အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1200အောက်မှာဖြန်းပြရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေး policy ဘိုင်းမှာပြင်ဆင်ဖို့လိုအပ်ချက်ရှိတာတွေအားနည်းချက်တွေကိုဥမြင့်ကအဲ့ဒီအခမ်းအနားအတွင်းမှာထောက်ပြပြောဆိုခဲ့ပြီးဗဟိုဘဏ်အနေနဲ့လည်းပြင်ပပုဂ္ဂလိကလုပ်ငန်းတွေပေါ်မှာဖြစ်ပေါ်နေတဲ့လိုအပ်ချက်တွေကိုအလင်းအမြန်တုံ့ပြန်ဖြည့်ဆည်းပေးနိုင်အောင် policy နဲ့လှုပ်ထုံးလုပ်နည်းတွေကိုပြင်ဆင်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းတင်ပြသွားခဲ့ပါတယ်ပန်းလုံငန်းရှင်တူဖြစ်တဲ့ဥဖေမြင့်ကတော့သွင်းကုန်ထုတ်ကုန်မမျှတာကြောင့်မြန်မာစီးပွားရေးကျဆင်းနေတာဖြစ်ပြီးအခုလိုဒေါ်လာငွေလဲနှုန်းနဲ့မြင့်တက်နေတာဟာမြန်မာနိုင်ငံကတင်သွင်းနေရတဲ့ကုန်ပစ္စည်းတွေဈေးမြင့်သွားစေနိုင်တယ်လို့ထောက်ပြပါတယ
် import ဆိုလည်းဟိုဈေးကြီးလာပါပေါ့ဗျာ import တွေကအများကြီးဈေးကြီးလာမှာပေါ့ဒါဟို export ဆိုတော့ပိုတော့ရပြီမဲ့လေသူက export ကတိတ်အိုက်တယ်ပြင်းရတာပေါ့လေ import ကအများ import ကအများများနေတော့ import အတွက်ဆိုတော့ပုံတော့ကိုင်းတို့ဒီနေ့ကိုင်းတွေဈေးပြလာတာပေါ့ပြလာနိုင်တာပေါ့ဗျာ
ဒေါ်လာဈေးတွေအခုလို1500ကျကျော်တဲ့အထိမတက်ခင်မှာကတည်းကအတန်းပြေအတွင်းစီးပွားကျနေတာကြောင့်ကုန်စင်းတို့နေလဲတည်ရိပ်တက်နေကြတာပါ တွင်ကုန်အပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဒေါ်လာဈေးတွေအမြင့်ဆုံးအဆင့်ကိုတက်သွားတာကတန်းပြီမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအထောက်အကူမပြုတဲ့အပြင်ပိုဆိုးသွားစေမှာဖြစ်ပါတယ်ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြည်ပကတွင်ကုန်တွေဈေးမြင့်တက်သွားရုံနဲ့မကပဲတချို့မရှိမဖြစ်လိုအပ်တဲ့ဈေးဝါးတွေပါဈေးကွက်ထဲမှာပြက်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်လက်ရှိအစိုးရကလှုံ့ဆော်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
အခုတော့တူတာဆောင်လင်အမေရိကန်တခွင်စီစဉ်မှာအမေရိကန်ပြည်တော်စုရောက်ဒုက္ခတဲ့ပကြီးပညာရှင်တွေရဲ့ပြပွဲနဲ့ Rock and Roll ဂီတဘီယင် Elvis Presley ကွယ်လွန်မှုနဲ့ပတ်သက်တဲ့အကြောင်းတွေကိုကိုအောင်အောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ကဘာတော်ဝမ်းမှာစစ်ပွဲတွေပြိပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခတဲ့အများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခသည်တွေအကြောင်းတင်ပြပေးပါမယ်။မေရီလန်ပြည်နယ်ရီဗာဆိုက်မြို့မှာအာမက်အယ်ခါကီယာအပမက်လူနေတိုက်ခန်းတွေပြုပြင်ထိန်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါ။ဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပရဲ့ဒီမှာတော့သူဟာပကြီးဆွဲပါတယ်
။ Painting for me like music. Each painting
ကျွန်တော်တော့ပကြီးဆွဲရတာဂီတဖန်တီးနေသလိုပါပဲ။ပကြီးကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့အရောင်တွေနဲ့ဆော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်။
အယ်ခါကီယာအီရတ်နိုင်ငံဘက်ဒက်တက်ကတူပကြီးကျောင်းကနေပွဲရရှိခဲ့တာပါသူဟာအီရတ်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငိမ့်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့ချေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအရောင်တိတ်အများကြီးမရှိပါဘူးဒီမှာက400တီဆိုတော့ရင်းနှီးပါပြောင်းရပါတယ်အရောင်တွေလည်းမျိုးစုံဆက်ရပါတယ
် Maryland ပြည်နယ် Sandy Spring မြို့ကပကြီးပြားကမ်းမှာပြသထားတဲ့ပကြီးကားတွေထဲမှာ El Khaki ရဲ့ပကြီးကားလည်းပါဝင်ပါတယ်သူနဲ့အတူအီရတ်၊အီသီယိုးပီးယားနဲ့ဆိုမာလီယာကပကြီးအမှုပညာရှင်တွေရဲ့အလက်ရာတွေကိုပြသထားတာပါ။ပကြီးပြပွဲတာဝန်ကအဲလီဆန်ဝက်စ်က
There's so much talk in the news now about refugees.
ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောနေတာတွေကအများကြီးပါ။ဒုက္ခသည်ဘယ်လောက်ကိုပဲလက်ခံမယ်။နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှလဲစသဖြင့်ပါ။ဒီပြပွဲကတော့ဒုက္ခသည်တွေရဲ့ဘဝတစ်စီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်။သူတို့ရဲ့ပင်ကိုအကြီးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတူလို့မဖော်ပြကြပါဘူး
။ဒီပကြီးကားတွေထဲမှာပကြီးအမှုပညာရှင်ဒုက္ခသည်တွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမှတ်တရအကြောင်းတွေကိုတွေ့ရမှာပါ။ဒါအပြင်ကဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တစ်တွေကိုလည်းစိတ်ကူးနဲ့မှန်းဆပြီးအကောင့်ထဲပေါနေတာကိုတွေ့ရပါတယ်။အီသီယိုးပီးယားနိုင်ငံကပကြီးအမှုပညာရှင်ဖီတွန်ဂီတချောက
My hometown is Wallo. There is a marketplace.
ဒီမှာရသည်ကဝါလိုမျိုးပါ။အဲ့မှာတပတ်တစ်ခါဈေးနဲ့ရောက်ရင်လူတွေဟာအယောင်းဝယ်အတွက်တာမဟုတ်ဖင်းနဲ့အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ်
။ El Khaki ကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါတယ်
။ This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမျှော်ခင်းပုံပါ။အီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြချင်လို့ရေးထားတာပါ။
အသွေးအရောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီးကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါ El Khaki က
This horse like refugee someday
ဒီမြင်းတွေကဒုက္ခသည်တွေလို့ပါပဲတချို့ကဥရောပတချို့ကအာဖရိကတချို့ကအရှေ့လယ်ပိုင်းကနေလာကြပြီးတဲ့နောက်ဒီမြင်းမှာအတူတူကနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့ရေးတရတအားပါဝင်လုပ်ကင်နေကြတာပါ
သူနဲ့မိသားစုဝင်တွေကိုဘဝတည်းစတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါရယ
် America give to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လမ်းဆန်းစေချင်တာပါ
ဒီနေ့နေ့မှာတော့ဒီအမေရိကန်ပြည်ထောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲ El Khaki ကမျှော်လင့်နေပါတယ်ခင်ဗျာ အခုတခါတော့တချိန်ကကြော်ကြခဲ့တဲ့ Rock and Roll ဘယင်ဂီတပညာရှင်အဆိုကျော်ကြီး Elvis Presley အကြောင်းကိုဆက်တင်ပြပြပါရစေ။တကယ်ပါလို့ငါကြိုင်နေတတ်တဲ့အဆိုတော်ကြီးဟာ1989ခုနှစ်ဩဂုတ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အတန်လွင့်ဌာနတစ်ခုကနေအခုလိုကြေညာခဲ့ပါတယ
်။ Elvis Presley dead at the age of 42. Elvis Presley died today at
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ Tennessee ပြည်နယ် Memphis မြို့က Baptist ဆေးရုံမှာသူကွယ်လွန်ခဲ့တာပါ။ Presley ဟာ$4 တန်း Studio ကိုဒေါ်လာတန်းနဲ့ချီတန်တဲ့ဂီတထုတ်လို့ဖြန့်ချီတဲ့လုပ်ငန်းကြီးအဖြစ်ပြောင်းလဲအောင်ဆက်ဆောင်နိုင်သူပါ။အသက်ရှူကြတာကြောင့်ဒီကနေ့နေ့လယ်မှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပါ။နှလုံးပုံမှန်အလုံးမလုပ်တာကြောင့်အခုလိုအချိန်ကောင်းမှကွယ်လွန်သွားတာဖြစ်တယ်လို့ဆိုပေမဲ့အရက်နဲ့မူရစ်ဆေးတွေရောပြီးတော့တောက်မိတာကြောင့် Elvis Presley တည်ဆုံးတာဖြစ်တယ်လို့တင်မှုတည်ခင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ
် Love me tender love me sweet never let me go you have made my life And I love you so Love me tender
Love me tender ဆိုတဲ့အချက်သချင်းတွေအပါအဝင်ရိုးရာကြည်လက်သချင်းတွေဘာသာရေးသချင်းတွေနဲ့ blues ဂီတသချင်းတွေကိုဖန်တီးတည်ဆိုခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်ဒါပေမဲ့တချို့သချင်းတွေမှာလင်းကိစ္စအသားပေးတည်ဆုံမှုတွေရှိတာကြောင့်မိဘတွေရဲ့ဖြစ်တင်ဝေဖန်မှုကိုလည်းခံခဲ့ရပါတယ်ဘလို့လည်းဖြစ်ဖြစ်မြူးကြတဲ့ဟန်ပန်နဲ့ဖြောပြေးတဲ့ style ပျိုးပျိုးပြက်ပြက်တောက်ပတဲ့လက်ဝက်လက်စားတွေနဲ့စမ်းသစ်တဲ့ဝတ်စားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလိုလားတဲ့လူငယ်တွေကြားထဲမှာခက်စားပါတယ် Elvis Presley ကွယ်လွန်ချိန်မှာ American ပြည်အောင်စုမှာသူဟာအခချင်းဝင်အများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်သူဆိုခဲ့တဲ့သချင်းတပြားပေါင်းတန်း900လောက်အထိလဲရောင်းချခဲ့ရတဲ့အအောင်မြင်ဆုံးဆိုတော့တူဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလဲပါဝင်သရုပ်ဆောင်ခဲ့သူပါဒါမှမဟုတ်1982ခုနှစ်အင်တောင်ကွာရှင်းပြဆက်ပြီးတဲ့နောက်အထီးကျန်ဖြစ်ကစီဝါသွန်ဆွဲခဲ့ရင်းကွယ်လွန်ခဲ့တာပါ
That's what she's done Just what she's done And a house built for two And a home
Presley ဟာသူသက်ရှင်စဉ်ခါကတခြားအိမ်တွေရှိပေမဲ့ Graceland အိမ်မှာပဲနှစ်ပေါင်း20လောက်နေထိုင်ခဲ့ပါတယ်။သူမေးဖွားရာ Tupelo မြို့ကနေငယ်ရွယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကလေးကသူဟာဒီမြို့မှာအိမ်ဝဲပြီးအချင်းချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။Presley ကွယ်လွန်ခဲ့တဲ့အခုလိုနှစ်ပတ်လည်အချိန်ရောက်တိုင်းသူပိတ်သက်တော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့အိမ် Graceland ဆိုင်အိမ်ကိုတွားရောက်လည်ပတ်ပြီးအထိတ်မှပွဲတွေကျင်းပလေ့ရှိပါတယ်
ဒီအမေရိကန်မြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဩဂုတ်လ19ရက်နေ့ဟာကမ္ဘာလူသားစာနာမှုဆိုင်ရာနေ့ဖြစ်ပါတယ်လူသားစာနာမှုလုပ်ငန်းတွေမှာအသက်ဆုံးသွားကြရတဲ့အကူအညီပေးလူသားတွေကိုဒီကနေ့မှာအမှတ်ရဂုဏ်ပြုကြတာတော့မကလူသားပေးဒုက္ခခံစားကြရသူတွေကိုအကူအညီပေးရင်တိုက်ခိုက်ခံရသူတွေကိုအမှတ်ရကြတဲ့အနေနဲ့ဖြစ်ပါတယ်။ကုလသမဂ္ဂဒီမူချုပ်ရဲ့ယူရိုနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခဲ့သူဆာဂျီယိုဗီယရာဒူမဲလိုနဲ့သူ့လို့ဖို့ကံပန်21ယောက်ကိုဂုဏ်ပြုတဲ့အနေနဲ့ဒီနေ့ကိုသတ်မှတ်ထားတာပါ။ဆာဂျီယိုဗီယရာဒူမဲလိုနဲ့လို့ဖို့ကံပန်တွေဟာ2003ခုနှစ်ဩဂုတ်လ19ရက်နေ့မှာဗဲကဒဲမြို့တော်ကကုလသမဂ္ဂဌာနချုပ်ကိုဘုံခွဲတိုက်ခိုက်ခံရလို့ကွလွန်သွားကြတာပါ။အဲ့ဒီဖြစ်ရနောက်ပိုင်းအကူအညီပေးလူသားတွေကိုတိုက်ခိုက်တာတွေပဲပိုတိုးလာပါတယ်။လွန်ခဲ့တဲ့နှစ်တွေတုန်းကကုလသမဂ္ဂအဖွဲ့တွေကျဲချိန်နေတဲ့လာဂျန်နေအဖွဲ့လိုအစိုးရမဟုတ်တဲ့ဒါမှမဟုတ်ပုဂ္ဂလိကပရာဟိတအဖွဲ့တွေဟာရန်လူတိုက်ခိုက်သူတွေရဲ့အန်ဒရယ်ကနေအစဉ်လာအဖြစ်အကာအကွယ်ရှာဖူးပါတယ်။ဒါပေမဲ့ဒီရာစုနှစ်အစပိုင်းကလေးကစလို့အကူအညီပေးလူသားတွေဟာမကြာခဏဆိုသလိုအ धिक ဦးတည်ချက်ထားတိုက်ခိုက်ခံရပါတယ်။ဥပမာအဖြစ်2019ခုနှစ်မှာဆိုရင်အကူအညီပေးလူသား333ယောက်ဟာတိုက်ခိုက်မှုကြီးတွေရဲ့ဒဏ်ကိုခံခဲ့ကြရပါတယ်စုစုပေါင်း 139ယောက်သေဆုံး102ယောက်ဒဏ်ရာရပြီး82ယောက်ပြန်ပြီးဆွဲခံရပါတယ်2023ခုနှစ်ကလေးကဆိုရင်အကူအညီပေးလှုပ်တာ100ကျော်နှစ်စဉ်အသက်ခံနေကြရပါတယ်ဒီလိုဖြစ်ရတာဟာဒစီတစ်ပိုင်းအချင်းတိုက်ပွဲဖြစ်တဲ့နေရာတွေပိုများလာတာနဲ့အကူအညီပေးဖို့ဆက်ပြီးအတားအဆီးဖြစ်နေတာတွေကြောင့်အကူအညီပေးလုပ်ငန်းတွေအတွက်ဘောင်ကျင်းလာတာကြောင့်ပါပြိပခဒဏ်သင့်သူတွေကိုကိုယ်တိုင်ဒဏ်သင့်မခံရဘဲအကူအညီပေးဖို့ပိုးပူပြီးခက်ခဲလာပါတယ်ထိခဲ့ဒဏ်ရာရသေဆုံးတဲ့အခြေအတွက်မှာအကူအညီပေးလုပ်သားတွေကငြိမ်းချမ်းရေးထင်ထင်မှုတပ်ဖွဲ့ဝင်တွေနဲ့စစ်သားတွေထက်ပိုများတဲ့အခြေအနေတွေတောင်မှရှိဘူးပါတယ်ကဘာတဝမ်းကအကူအညီပေးလုပ်သားတွေရဲ့ကိုကြိုးစွမှုကိုအမေရိကန်ပြည်ထောင်စုကဂုဏ်ပြုပြီးအကူအညီပေးလုပ်သားတွေဘီယန်ဒရယ်ကင်းရှင်းစီရေးလှုပ်ဆောင်မှုအခိုင်အမာဆက်ရှိနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှတ်ကြီးနီကီဟေလီကဒုက္ခရောက်နေတဲ့တန်ပေါင်းများစွာသောလူတွေအသက်ကယ်အကူအညီတွေရစေဖို့အသက်အန္တရာယ်စွန့်လှုပ်ဆောင်နေသူရဲရင့်တဲ့အမျိုးသားအမျိုးသမီးတွေကိုကမ္ဘာလူသားစာနာမှုဆိုင်ရာနေ့မှာဂုဏ်ပြုပါတယ်။သူတို့လုပ်ငန်းဟာအခုချိန်ထက်ပိုပြီးအရေးကြီးတဲ့ကာလအမရှိပါဘူး။ကမ္ဘာပေါ်ကအကူအညီအလိုအဆုံးသူတွေကိုကူညီဖို့အတွက်ဒီလူသားတွေကိုထောက်ပံ့ကာကွယ်ကြဖို့နိုင်ငံအားလုံးကိုနှိုးဆော်ပါတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရှင
်တော်ရှင်များအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ခင်ဗျာVOA အမေရိကန်တန်မြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်လှည့်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုဇော်ဝင်းနိုင်ကကြေညာပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေလည်မှုတွေရှိနေပေမဲ့စီးရီးယားနိုင်ငံအတွင်းမှာတော့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေထဲထဲဝင်ဝင်ရှိနေပါတယ်။နေတိုးတပ်ဖွဲ့ဝင်တွေဖြစ်ကြတဲ့ဒီနိုင်ငံပူးပေါင်းဆောင်ရွက်ပူးပေါင်းပြီးစီးရီးယားနိုင်ငံမြောက်ပိုင်းမန်ဘစ်ချ်ဒေသမှာပူးတွဲကင်းလက်မှုတွေမကြခင်ပြုလုပ်တော့မှဖြစ်ကြောင်းတူရကီနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။စီးရီးယားနိုင်ငံတွင်က IS အကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်တဲ့နေရာမှာ YPG အဖွဲ့တွေကိုအမေရိကန်ကကြောရအောင်နောက်ခံပေးနေတဲ့ကိစ္စဟာနိုင်ငံအကြတက်မှောက်မှုဖြစ်စေတဲ့အဓိကအကြောင်းအရာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအလုပ်သဘောချစ်ချေခီရောက်ရှိနေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ဒေသဆန်တော်ချိန်ညနေ3နာရီအကျော်မှာစင်ကာပူလက်ချာမူဝါဒရေးရာအစီအစဉ်ကပြုလုပ်တဲ့အခမ်းအနားမှာမြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးစင်ခုံမှုများနဲ့ရှေ့လန်းခီဆိုတဲ့ခေါင်းစဉ်နဲ့မင်းကွန်းပြောကြားဖို့ရှိနေပါတယ်မြန်မာအရေးလိလသုံးသပ်သူတွေကတော့တောင်ဆန်းစုကြည်အနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အဖိအားပေးမှုတွေရော့ကျစေရေးနိုင်ငံစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုစတဲ့ကိစ္စတွေကိုဦးစားပေးပြောကြားလိုက်မယ်လို့မျှော်လင့်နေကြပါတယ်မနေ့တနင်္လာနေ့တုန်းကတော့တောင်ဆန်းစုကြည်ဟာလူကွန်ယူပြည်သူ့မူဝါဒရေးပြည်သူ့ရေးရာမူဝါဒအကြောင်းကိုတောင်းရောက်ခဲ့ပြီးចောင်းပုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဂွန်ဒူဆောင်ဝါရင်ဝန်ကြီးကိုချုပ်တောင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကသွင်းကုန်အများအပြားအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးက6ရက်ကြာပြည်လုံးမဲ့ကြားနာမှုတွေကိုတနင်္လာနေ့မှာစတင်ပါတယ်။ဒါဟာတရုတ်ပြည်ကဒေါ်လာဘီလီယံ200နဲ့ညီမှတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်လည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကိုစာ1300ကျော်ရေးသားပေးပို့ခဲ့တာမှာအများစုဟာသမ္မတထရန့်ရဲ့အစီအစဉ်ကိုကန့်ကွက်တဲ့စာတွေဖြစ်တယ်လို့ဆိုပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်ဆောင်ရွက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေဟာတမျိုးသားလုံးအရှက်ရစေတဲ့ကိစ္စတစ်ခုဖြစ်တယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်အထူးဆောင်ရမ်းမှုမူလာရဲ့စုံစမ်းမှုတွေကိုသမ္မတထရန့်ဟာတနင်္လာနေ့မှာပဲသူ့ရဲ့ Twitter လူမှုကံကတဆင့်ဇက်တိုက်တိုက်ခိုက်ပြောဆိုနေကြတာဖြစ်ပါတယ်သမ္မတရွေးကောက်ပွဲမဆက်စည်းရုံးမှုနဲ့ဆက်နွယ်မှုရှိမရှိသမ္မတဟာတရားရေးမှာသူ့ရဲ့ဩဇာကိုတုံ့ပြန်လမ်းလွဲအောင်ဂျာဝင်နောက်ဆက်ခဲ့မှုရှိမရှိစုံစမ်းနေတဲ့စုံစမ်းရမ်းမှုဟာပြဿနာရှာနေသူတယောက်သာဖြစ်ကြောင်းဝေဖန်တိုက်ခိုက်ခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာခဲ့တာပါခင်ဗျာအခုမနေ့ပိုင်းမှာစီစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ပါအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ခေဆုံးဖြစ်ပါတယ်ဗီဒီယိုကိုအခုလိုနားဆင်နေတဲ့ကျေးဇူးများတင်ပါတယ်ကျွန်တော်ကြောင်းလဲပThis program has come to you from the Voice of America, Washington.